ထိုင်းနိုင်ငံ ဘာကောင်းမြို့ ကုလသမဂ္ဂ ဒုက္ခသည်များဆိုင်ရာမှာ UNHCR ရုပ်ရှိ မြန်မာနိုင်ငံက ရွှေ့ပြောင်းလာသူတွေက စားရပြခဲ့ကြပါတယ် မြန်မာရွှေ့ပြောင်းအလို့သမားတွေက ကုလသမဂ္ဂနဲ့ ထိုင်းဝန်ကြီးချုပ်ကို အချက် 3ချက် လှုပ်ဆောင်ပေးဖို့ ဇူလိုင်လ 9ရက်နေ့ UNHCR ရုပ်ရှိမှာ စံနှပြတောင်းဆိုခဲ့ကြတာပါ ဒီသတင်းကို VOA သတင်းတော်မအေးမာက သတင်းပေးပို့ထားပါတယ်
မြန်မာစစ်ကောင်စီဘက်ကတောင်းဆိုချက်တွေကြောင့် မြန်မာရွှေ့ပြောင်းလူသမားတွေအတွက် Certificate of Identity လို့ခေါ်တဲ့ မိသူမိဝါဖြစ်ကြောင်းအထောက်အထားလုပ်ပေးတဲ့စင်တာတွေအားလုံးကို ဇူလိုင်လ 9ရက်နေ့မှာပိတ်မယ်ဆိုပြီး ထိုင်းလူသမားဝန်ကြီးဌာနကကြေညာခဲ့ပြီးတဲ့နောက်မှာ ဇူလိုင်လ 9ရက်နေ့မှာပဲ ဘန်ကောက်က UNHCR ရုံးရှိမှာ မြန်မာလူသမားတွေစုပေါင်းပြီးဆန္ဒထုတ်ဖော်ခဲ့ပါတယ် ဆန္ဒပြပွဲကိုဥဆောင်ခဲ့တဲ့ Bright Future အဖွဲ့က အချက် 3ချက် တောင်းဆိုခဲ့တယ် ဆိုပြီးဥဆောင်သူတဦးဖြစ်တဲ့ ကိုစုရက်ဂီရီကအခုလိုပြောဆိုသွားပါတယ်
ကျွန်တော်တို့ဒီရွေယုံပေါ့ဗျာနော်ရွေယုံမှာဆန္ဒထုတ်ပြောဖြစ်တယ်ဒါတောင်းနဲ့အချက်ကတော့မိန်ပွိုင်းတော့၃ချက်ရှိတာပေါ့ဗျာနော်ပထမအချက်ကတော့အဲ့ဒီဘာဒီချမ်ပူနဲ့ဗန်နေမှာပေါ့ဗျာအဲဒီ CID မလုပ်ဘူးပေါ့ဗျာ။ဒီကတည်းကနေဆက်မှာရှိတဲ့စစ်ပေးတုံးကစစ်ပင်လေးရှောင်ဒုက္ခတွေတွေအကုန်လုံးပေါ့ဗျာ။လောကဒုတာချင်းစာနာမှုပေါ့ဗျာ။ဟုတ်ကဲ့။အဲတတိယတစ်ချက်ကတော့ဒီကျွန်တော်တို့မြန်မာနိုင်ငံရဲ့မြန်မာနိုင်ငံသားတွေရဲ့ပြဿနာပေါ့ဗျာ။ဒါနဲ့ကမှရှင်မြန်မာနိုင်ငံသားရဲ့ပြဿနာကိုအန်ယူဂျီအစိုးရနဲ့လက်နက်ကန်အဖွဲ့စီဒီမိုကရေစီဘက်ကပေါ့နော်။အဲသူတို့နဲ့
တဲ့စင်တာတွေကိုပိတ်ပြီးမြန်မာတန်ရုံးမှာပဲအဲ့ဒီစာအုပ်တွေထုတ်ရမယ်ဆိုရင်အခက်အခဲတွေရှိနိုင်တယ်လို့လည်းသူကဆက်ပြောပြပါတယ်
။ CIA ရုံးတွေပိတ်တာကတော့ပိတ်တာတော့ပိတ်ပြီးသွားပြီဗျာ။အာတည်းဒီသူတို့စာရပါတော့နော်။အာချစ်ခုလုံးပိတ်မယ်။ဒါနဲ့အခုကဒီ9ရက်နေ့မှာကြိုင်မှထုတ်ပေါ်တော့ဒီသမုစာပေါ်မှာခဏတစ်ချက်ဖွင့်ထားပြီးမယ်။အာဆောင်ကတော့ဒီတိုင်ယုံးမှာလိုက်မှကြုံပါဗျာ။အာခက်ခဲမို့ခက်ခဲရတော့အများကြီးဖြစ်လေဗျာ။ဒီကျွန်တော်တို့ကအာနေကြော်လာရမယ်။အလုံးတွေကိုနားပြီးမှလာရမယ်။နောက်ကားခါတွေကုန်မယ်။ပတ်စံနေလုံးဝပုံကြမယ်နောက်ထပ်ဒီအာပွဲစားတွေလည်းပုံပြီးမှပုံသွားမယ်ပွဲစားကိစ္စတွေလည်းဆိုတော့ဒီဥစ္စာကကျွန်တော်တို့ပြည်သူလူထုတွေကိုလုံးဝဒုက္ခပေးတယ်မရောက်လာရဆိုတော့အဲ့ဒါကိုလုံးဝမဟုတ်ဖြစ်တယ်စန့်ကျင်တဲ့ပုံစံနဲ့ကျွန်တော်ကဘက်တစ်ခုတည်းပဲတောင်းဆိုတာဒီနိုင်ရုပ်ပုံပေါ်ကြောင့်ဝင်ကြီးကို Prime Minister လာဒီကြီးချုပ်ဟုတ်ကဲ့
အလို့သမားတွေဆန္ဒပြတောင်းဆိုမှုတွေထဲမှာထိုင်းဘက်ကလုပ်ပေးတဲ့ပန်းရောင်ကတ်တစ်ခုတည်းနဲ့အလုသမားလက်မှတ်တွေကိုသာပြုလုပ်ပေးဖို့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ဖို့မြန်မာစစ်ကောင်စီကိုမြန်မာလူသမားတွေလွှဲပြောင်းပေးနေရတဲ့အခွန်ဆောင်နေတဲ့ကိစ္စတွေကိုရပ်တန့်ပေးဖို့တွေကိုလည်းတောင်းဆိုခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။